Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဩဂုတ်လ22ရက်တနင်္ဂနွေနေ့ညနေခင်း VOA အမေရိကန်အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိကီလိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းမှာတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုမမောဖြူနဲ့ကျမနန်းလောင်ရောကပြောပြပေးမှာပါတူရကီနိုင်ငံကမင်္ဂလာပွဲတစ်ခုမှာဘုံကွဲလို့တည်ဆုံးသူစုစုပေါင်းအယောက်50ရှိသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်ဆိုမာလီယာနိုင်ငံမှာအသေးခံဘုံကွဲမှုကြောင့်လူ12ဦးထပ်မံတည်ဆုံးပြီးဒါဇင်နဲ့ချီတန်ရာရသွားတယ်လို့ဒေသခံသတင်းရင်းမြစ်တွေကဆိုပါတယ်ဆီးရီးယားနိုင်ငံတွင်ဘုံကျဲတိုက်ခတ်မှုကြောင့်ဒဏ်ရာရသွားခဲ့တဲ့နိုင်ငံတကာစိတ်ဝင်စားမှုရခဲ့သူကောင်ကလေးရဲ့အကိုတည်ဆုံးသွားပြီလို့အတိုက်ခံတက်ကြွလို့ရှာသူတွေကပြောပါတယ်ဒီလိုသတင်းတွေကြားမှာပါမဆုမ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့တရုတ်နိုင်ငံကို9ရက်တာခီးစဉ်ဖြစ်သွားရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပါပြီတရုတ်သမ္မတဝင်ကြီးချုပ်ပါဝင်အစိုးရခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့သူ့ရဲ့ဒီခီးစဉ်အပေါ်ဘယ်လိုသုံးသပ်မှုရှိပါသလဲ
ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကအမြဲတမ်းအောင်မြင်ပြီးတော့အားရကျင်းနေစရာကောင်းပါနှုတ်နှစ်ဖက်ခေါင်းဆောင်နေဆွေးနွေးကြတာဒီ
သတင်းစာဆရာဦးကျော်ရင်မြတ်ပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်မကြခင်ကျင်းပါတော့မယ့်21ရာစုပင်လုံးကြီးလာခဲ့အတွက်ညဉ့်ညံရေးဆွေးနွေးနိုင်မှုပြင်ဆင်မှုအခြေအနေဘယ်လိုရှိပါသလဲလူကုန်ကူးခံရတဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတချို့ကိုကယ်တင်လိုက်နိုင်ပါတယ်အိန္ဒိယမှာပြတ်ထန်းလိုက်တဲ့ကလေးလူသားဥပဒေသစ်အပေါ်ဘယ်လိုစိုးရိမ်မှုတွေရှိနေသလဲဆိုတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုတင်ပြပေးဖို့ရှိပါတယ်အခုရှင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
တူရကီနိုင်ငံကမင်္ဂလာပွဲတစ်ခုမှာဘုံကွဲလို့တည်ဆုံးသူစုစုပေါင်းအယောက်50ရှိသွားပြီလို့တာဝန်ရှိသူတွေကပြောပါရယ်ဘုံကွဲမှုကြောင့်လူတချို့လည်းဒဏ်ရာရသွားခဲ့တာပါဒါဟာနိုင်ငံအရှေ့မြောက်ပိုင်းကပြဿနာတွေတက်နေတဲ့ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်လုပ်ရဖြစ်တယ်လို့ဂါဇီယန်တက်ဒေသအုပ်ချုပ်ရေးမှုကိုကိုးကားပြီးနိုင်ငံပိုင်အနာဒိုလူသတင်းဌာနကဖော်ပြပါရယ်ဒီတက်ခိုက်မှုကို IS တွေလုပ်ရဆိုပြီးတော့တူရကီသမ္မတရက်ဆစ်ထိုင်ယက်အရိုဝန်ကပြစ်တင်ရှုံချပါရယ်ဒါပေမဲ့လည်းဒီတက်ခိုက်မှုကိုဘယ်သူကမှသူတို့ရဲ့လုပ်ရအဖြစ်ပြောဆိုရမရှိသေးပါဘူးဒါဟာအသေးခံဘုံခွဲတာဖြစ်ပုံရတယ်လို့ဒုတိယဝန်ကြီးချုပ်မာမက်ဆင်ဆက်ကပြောပါရယ်တခြားအစိုးရအရာရှိတွေကတော့ cut တပုံတွေဒါမှမဟုတ် IS စစ်သွေးကြော်တွေပါဝင်ပတ်သက်ပုံရတယ်လို့ခံမှန်းပြောဆိုကြပါရယ်ဆီးရီးယားနယ်စပ်နဲ့မြောက်ဖက်ကီလိုမီတာ60အကွာမှာရှိတဲ့ cut လူဦးရေအများပြားနေထိုင်ရာတူရကီမြို့ကြီးတစ်ခုဖြစ်တဲ့ Gaziantep မှာမင်္ဂလာခမ်းမမှာဘုံကွဲခဲ့တာပါမင်္ဂလာပွဲကို cut လူမျိုးအတော်များများတက်ရောက်နေတာကြောင့်ဒီလောက်ရောက်မှာ IS jihad အစွန်းရောက်သမားတွေလက်ချက်ဖြစ်မယ်ဆိုတဲ့ခံမှန်းမှုတွေတိုးလာနေတယ်လို့ဒေသခံသတင်းတွေကဆိုပါရယ်မင်္ဂလာပွဲကို2ပါတီဝင်တွေနဲ့အတူအမျိုးသမီးတွေနဲ့ကလေးတွေလည်းတက်ရောက်နေခဲ့တယ်လို့ cut လူမျိုးစု Democratic Party ကပြောပါရယ်အခုဘုံကွဲခဲ့တဲ့နေရာဟာလက်တလောဘုံအသေးသုံးလုံးပောက်ကွဲခဲ့တဲ့နေရာနားမှာဖြစ်ပြီးအဲ့ဒီပောက်ကွဲမှုတွေဟာတရားမဝင် PKK ပါတီကတဘုံတွေနဲ့ဆက်ဆံမှုရှိတယ်ဆိုပြီးတော့အစိုးရဘက်ကဆွဆွဲထားခဲ့ပါတယ်
။ဆိုမာလီယာနိုင်ငံကကာယိုမြို့လည်းကမြို့တော်ဝင်နဲ့တခြားအစိုးရရုံးငန်းတွေရှိတဲ့အဆောက်အုံကိုပစ်မှတ်ထားတဲ့ပောက်ကွဲမှုနှစ်ခုတနင်္ဂနွေနေ့မှာဖြစ်ပွားခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ဒီနေရာဟာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ပန်တလန်ဒေသမှာရှိပါတယ်။မြို့ရဲ့လူစီကားတဲ့ဈေးရှိတဲ့နေရာမှာဒီအဆောက်အုံဟာတည်ရှိပါတယ်။ပောက်ကွဲမှုကြောင့်လူ12ဦးတဲ့မင်းနဲ့တေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရသွားတယ်လို့ဒေသခံသတင်းရင်းမြစ်တွေကပြောပါတယ်။တေဆုံးသူရေးအတွက်လည်းတိုးလာနိုင်ပါသေးတယ်။ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ El Shabab ဘက်ကပြောဆိုပါတယ်။အထူးကံဘုံခွဲသမားတယောက်ကအဆောက်အုံထဲကိုကားမဝင်လာတဲ့အချိန်မှာပထမပောက်ကွဲမှုဖြစ်ခဲ့တာလို့ဒေသခံသတင်းထောက်တယောက်ကပြောပါတယ်။အကင်းဖြစ်ပွားတဲ့နေရာကိုကယ်ဆယ်ရေးလုပ်သားတွေရောက်လာတဲ့အချိန်အကင်းဖြစ်တဲ့နေရာနဲ့တိတ်မဝေးတဲ့နေရာမှာဒုတိယဘုံတစ်လုံးပောက်ကွဲသွားပြီးတဲ့နောက်အခုတော့အခင်းဖြစ်တဲ့နေရာကိုလုံခြုံရေးချထားလိုက်ပါတယ်ပထမဘုံပောက်ကွဲပြီးမှပဲပန်တလန်ဒေသခံဝန်ကြီးတွေပါတဲ့ကားရန်တွေအဆောက်အုံကနေထွက်ခွာသွားတယ်လို့ဒေသခံသတင်းရင်းမြစ်တွေကအတည်ပြုပြောဆိုပါတယ်ဝန်ကြီးတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာကတော့အခုလက်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးမြို့ရဲ့ကောင်စီဝန်တွေဒီအဆောက်အုံမှာအစည်းအဝေးလုပ်ဖို့စီစဉ်ထားခဲ့ပေမဲ့ပောက်ကွဲမှုမဖြစ်ခင်မှာပဲတခြားနေရာကိုပြောင်းပြီးစီစဉ်လိုက်တယ်လို့ဆိုပါတယ်ရှင်
ဆီးရီးယားနိုင်ငံတွင်ဘုံကျဲတိုက်ခတ်မှုကြောင့်တန်ရာရခဲ့တဲ့နိုင်ငံတကာကစိတ်ဝင်စားမှုရခဲ့သူကောင်ကလေးရဲ့အကိုတည်ဆုံသွားပြီလို့အတိုက်ခံတက်ကြွလှုပ်ရှားသူတွေကပြောပါရယ်အသက်10နှစ်အရွယ်အာလီဒန်ကွက်ရှာတပုံတွေထိန်းချုပ်ထားတဲ့အလက်ပုံမျိုးကိုလေကြောင်းကနေဘုံကျဲတိုက်ခတ်မှုအတွင်းရခဲ့တဲ့တန်ရာကြောင့်ပဲတည်ဆုံသွားခဲ့ပြီလို့ Britain ခြေဆိုင်ဆီးရီးယားလူအခွင့်အရေးလှိလာဆောင်ကြည့်ရေးအဖွဲ့ကပြောပါရယ်အသက်9နှစ်အရွယ်အိုမန်ဒါကွက်ကိုတပိုင်းတစပျက်စီးပြိုကျနေတဲ့အဆောက်အုံကနေကဲတင်းခဲတုန်းကထိတ်လန့်စရာကောင်းတဲ့သူ့ရဲ့ပုံတွေကိုဆီးရီးယားတက်ကြွလှုပ်ရှားသူတွေကထုတ်ပြန်ခဲ့ပါရယ် နိုင်ငံမြောက်ပိုင်းကအလက်ပိုမြို့မှာလက်တလောသတင်းဘတ်တွေအတွင်းတိုက်ပွဲတွေပြင်းထန်နေပြီးတော့လေကြောင်းတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပို့ထူနဲ့နောက်ပိုင်းမှာသူ့ကိုကက်တင်ခဲ့တာပါအမန်ကိုစေကုသမှုပေးပြီးတော့ခုတော့စေယုံကဆင်းခွင့်ပေးလိုက်ပါပြီ။စေယုံပေါ်မှာပါဇက်ထဲပိုက်ထက်ထားတဲ့အသက်ဆယ်နှစ်အရွယ်အလီရက်တပ်ပုံကိုအတိုက်ခံတို့ရဲ့ The Halab Today ရုပ်မြင်သံကြားကနေပြသသွားပြီးနောက်ပိုင်းမှာတော့တရားကြောင့်ပဲတည်ဆုံသွားတယ်လို့ AP သတင်းတရားမှဖော်ပြထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာတော့မြောက်ပိုင်းချက်ချာကြတဲ့ဒေသကိုတာလီဘန်အဖွဲ့ရဲ့လက်အောက်ကျသွားပြီးနိုင်ပိုင်းတွင်းမှာပဲဆွေအတက်တွေပြန်သိမ့်ပိုက်နိုင်လိုက်တယ်လို့အစိုးရတာဝန်ရှိသူတွေကစနေနေ့နှောင်းပိုင်းကကြေညာပါတယ်။ကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကကဘူးမြို့မှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုရမှာကန်အဘတ်ဒေတာကိုပြန်သိမ်းမှုပြင်းထန်တိုက်ပွဲဆင်နွှဲခဲ့ပြီးတော့ဒီတိုက်ပွဲမှာတာလီဘန်တပ်မှု၄ယောက်ပါဝင်တောင်းကျမ်းသူ85ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပြောဆိုပါတယ်။ဒါ့အပြင်အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်6ယောက်လည်းကြာဆုံးခဲ့ပြီးတော့16ယောက်ဒဏ်ရာရခဲ့ပါတယ်။လောလောဆယ်ကန်အဘတ်ဒေတာမှာကြံနေတဲ့သဘုံတွေကိုအပြစ်သက်ချေမှုမှုအမျိုးသားလူမျိုးရေးတပ်ဖွဲ့ဝင်တွေစစ်စင်ရေးဆင်နွှဲနေကြပါတယ်။ကာကွယ်ရေးဝန်ကြီးရဲ့ပြောခွင့်ရသူ Dalit Wizery ကတော့ကရင်မြို့တော် contest တပုံလက်ကြမဲ့အရေးကနေကောက်ဝင်နှိုင်းလိုက်ပြီလို့ပြောဆိုပါတယ်တကယ်လို့လိုအပ်ရင် contest ဈေးသားအတွက်တက်ခဲတက်ဖွဲ့တွေကိုခပူးမြို့မှာအစင်သစ်ထားပေးမယ်လို့လည်းပြောဆိုပါတယ်ဒီတော့တွင်ပါကစ္စတန်နဲ့နေဆက်ချင်းဆက်နေတဲ့အရှေ့ပိုင်းနန်ဂါရာခရိုင်ဟက်ဆရက်ဒေသမှာရာနဲ့ချီတဲ့တာလီဘန်တောင်းကျမ်းသူတွေအာယုံမတက်ခင်တိုက်ခိုက်မှုတွေလုပ်ခဲ့ကြတယ်လို့ရဲတပ်ဖွဲ့အကြီးအကဲက VOA ကိုပြောဆိုပါတယ်ရှင်
View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအေကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မူရစ်ဆေးဝါးတိုက်ဖြတ်ရေးအစီအစဉ်အတွက်မူရစ်ဆေးဝါးရောင်းဝယ်သူအဖြစ်တန်ရရှိခံရသူလူပေါင်းရာနဲ့ချီတည်ဆုံခဲ့ရတဲ့လို့ရအတွက်ဝေဖန်ခံရတဲ့ဟော်ဟော်ဒတိုင်းပြောဆိုတတ်သူဖိလစ်ပိုင်သမရဟာသူ့နိုင်ငံကိုကုလသမဂ္ဂကနေနှုတ်ထွက်ခြင်းထွက်မယ်လို့ချင်းချောက်ပြောဆိုလိုက်ပါတယ်။သူ့အပေါ်ဝေဖန်မှုတွေကိုဒေါသတကြီးတုံ့ပြန်တဲ့မင်းခွန်မှာအဲ့ဒီလိုပြောဆိုသွားတာပါ။ဖိလစ်ပိုင်သမရရိုဒရီဂိုဒူတာဒေဟာကုလသမဂ္ဂကိုလည်းအတုံးမကျတဲ့အဖွဲ့အဖြစ်လောင်းပြောင်းပြောဆိုပြီးအမေရိကန်ရဲတွေကိုလည်းလူမဲတွေကိုတတ်ဖြတ်သူတွေဆိုပြီးတော့ပုတ်ခတ်ပြောဆိုသွားပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့လေကြောင်းတိုက်ခိုက်မှုတွေကြောင့်အပြက်အစီးပုံတွေကကဲထုတ်လာရတဲ့ထိတ်လန့်စရာကောင်းတဲ့ဒဏ်ရာရကလေးငယ်တယောက်အကြောင်းကိုတင်းငွေတွေနဲ့အစောပိုင်းကဒူတာဒေကထည့်သွင်းပြောဆိုသွားပါတယ်။ဒီလိုလူသေးစေလောက်တဲ့ပဋိပက္ခတွေကိုကုလသမဂ္ဂနဲ့အမေရိကန်တို့ရဲ့ရပ်တန့်နိုင်စွာမရှိဘဲနဲ့သူ့ကိုတော့ရာဇဝတ်ကောင်းတွေတည်ဆုံမှုအတွက်ဝေဖန်နေကြတယ်ဆိုပြီးတော့ဖိလစ်ပိုင်သမရကပြောဆိုသွားတာပါ။ဒါအပြင်ဝေဖန်ရင်သမားလည်းဖြစ်ဖိလစ်ပိုင်လူတော်အမလည်းဖြစ်သူအမျိုးသမီးတဦးကိုတရားမဝင်မှုရဲ့ဆေးဝါးနဲ့ဆက်ဆက်နေတယ်ဆိုတော့သူ့ရဲ့ကာမောင်သမားနဲ့ဖောက်ပြန်နေဆိုပြီးဒူရာတဲကဆွဆွဲပြောဆိုသွားတာကို AP သတင်းတရားမှဖော်ပြထားပါရဲ့ရှင်
။ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့2016ခုနှစ်ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာမနေ့စနေနေ့ကနောက်ဆုံးဘောလုံးပွဲအတွက်ဘရာဇီးလ်နဲ့ဂျာမနီအသင်းအကြိတ်နဲ့ကစားခဲ့ပြီးတော့နောက်ဆုံးဘရာဇီးလ်ကအနိုင်ရသွားပါတယ်။ဒါဟာဘရာဇီးလ်ဘောလုံးသင်းအတွက်အိုလံပစ်ပွဲမှာပထမဆုံးနိုင်ဆွဲခဲ့တာလည်းဖြစ်ပါတယ်။နှစ်ဖက်အသင်းအတွက်တကူးစီတည်ရဖြစ်နေတာကြောင့်ပယ်နယ်တီကန်တဲ့အချိန်မှာဘရာဇီးလ်က5ဂိုး4ဂိုးနဲ့အနိုင်ရသွားတာဖြစ်ပြီးတော့နောက်ဆုံးအနိုင်ဂိုးကိုအသင်းကပ္ပတန်နေမာကသွင်းပေးခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းအမျိုးသမီးဘတ်စကတ်ဘောပွဲမှာအစင်လာကောင်းတဲ့အမေရိကန်အသင်းကစပိန်ကိုအနိုင်ရပြီးအိုလံပစ်ပြိုင်ပွဲမှာ6-0တိုက်ရွှေတိုက်စိတ်ပိုင်ရှင်ဖြစ်သွားပါတယ်။စနေနေ့အစောပိုင်းကကျင်းပတဲ့အမျိုးသမီးပြေကုန်ပြေကစားနည်း3မျိုးပွဲမှာတော့အမေရိကန်ကဂွမ်ဂျော့ဂန်ဆန်ကရွှေတိုက်စိတ်ရအောင်ကစားခဲ့ပြီးတော့ဒီကစားနည်းမျိုးအတွက်ပထမဆုံးအိုလံပစ်ရွှေတိုက်စိတ်စခုခဲ့တာဖြစ်ပါတယ်။သူကတနာရီ56မိနစ်16စက္ကန့်နဲ့ပိုင်ဝင်ခဲ့ပြီးတော့ဒုတိယရတဲ့သူထက်စက္ကန့်40စောပိုင်ဝင်ခဲ့ပါတယ်။ဒါ့အပြင်အမျိုးသားအမျိုးသမီးလက်ဆင့်ကမ်းပြေးပြိုင်ပွဲမှာအမေရိကန်ကအနိုင်ရနေပြီးမီတာ1500ပြေးပွဲမှာမက်သျူးဆန်ထရဝစ်ကရွှေစုရခဲ့လို့1908ခုနှစ်ကနေ2016အတွင်းအမေရိကန်ကပထမဆုံးရွှေရခဲ့တာဖြစ်ပါတယ်။2016ရီယိုပြိုင်ပွဲရဲ့15ရက်မြောက်နေ့ဖြစ်တဲ့စနေနေ့ပြိုင်ပွဲတွေမှာအမေရိကန်ကရွှေ40ငွေ636ကျေး35နဲ့ပထမနေရာမှာရှိနေပြီးတော့ Britain ကရွှေ26ငွေ22ကျေး15နဲ့ဒုတိယတရုတ်ကရွှေ24ငွေ18ကျေး26နဲ့တတိယနေရာဒီမှာရှိပါလေတင်းငွေနေကျင်းပါမယ်ကွင်းပိတ်ပွဲအခမ်းအနားမှာ American လမ်းကိုသေဖို့ရွှေ4ခုနဲ့ကျေးတစ်ခုစုခုခဲ့တဲ့ American ကျင်းပါမယ် Simon Biles ကိုရွေးချယ်လိုက်တယ်လို့ American Olympic Committee ကစနေနေ့မှာကြေညာပါလေအမျိုးသားကြက်တောင်ပြိုင်ပွဲမှာတရုတ်ကချန်လုံမလေးရှားကလီချွန်ဝေကိုအနိုင်ယူပြီးတော့ရွှေ့ရသွားပါတယ်။နောက်ဆုံးတင်းငွေနေ့အတွက်ရွှေ12ဆုပြိုင်ဖို့အသင်းတွေထဲမှာမြို့သားဘတ်စကတ်ဘောနဲ့မာရသွန်အသင်းတွေပါမှာဖြစ်ပါတယ်။
အမေရိကန်နိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကတောင်မကြီးလောင်ကျွမ်းနေတဲ့ဘလူးကတ်ဒေသကိုညအချိန်မှာပဲမိသားသမားတွေတွားရောက်နေပါတယ်။လူနေအိမ်အပါဝင်အဆောက်အုံပေါင်း300ကျော်မိတဲ့ပတ်သွားတယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။ Los Angeles မြို့ရဲ့အရှေ့မြောက်ဘက်ကီလိုမီတာ120အကွာမှာအင်္ဂါနေ့ကမိစတင်လောင်ကျွမ်းခဲ့တာဖြစ်ပြီး80ရာခိုင်နှုန်းနီးပါးပါဝင်တယ်လို့အမေရိကန်သက်တော်ရေးယာဌာနကပြောပါတယ်။တောတောင်ထူထပ်တဲ့ San Bernardino County ကဧကပေါင်း 38,000 ကျော်မှာတောမီလောင်နေတာပါ။ဘလူးကတ်ဒေသကတောမီအတွင်းလူသေဆုံးမှုတော့မရှိဘူးလို့တာဝန်ရှိသူတွေကပြောသလိုပါကြောင့်မိစတင်လောင်ကျွမ်းရတယ်လဲဆိုတာကိုဆက်လက်စုံစမ်းနေတယ်လို့ပြောပါရယ်စနေနေ့မှာတော့မိသားသမားတွေဟာအခက်အခဲဆုံးအခြေအနေနဲ့စပြီးလုပ်ကိုင်ခဲ့ကြတယ်လို့ San Bernardino County မိသားဌာနပြောခွင့်ရ Brett Patterson ကဆိုပါရယ်မိစပြီးလောင်နိုင်တဲ့အထူးကြတဲ့နေရာတွေကိုစစ်ဆေးနေပြီးအခြေအနေတွေအတော့ကိုကောင်းလာပြီလို့သူက AP သတင်းဌာနကိုပြောပါရယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကတော့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုယူဆုံးနားဆင်ရမှာကတော့ဒေါန်ဆန်းစုကြည်ရဲ့9ရက်တာတရုတ်ခီးစဉ်နဲ့ပတ်သက်ပြီးသုံးသက်ချက်သတင်းဖြစ်ပါတယ်။တရုတ်သမ္မတတရုတ်ဝန်ကြီးချုပ်တို့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ရရှိလာတဲ့သဘောတူညီချက်တွေအရတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာဒေါန်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အပြီးပို့ပြီးတော့မှကောင်းမွန်လာမယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီကနေ့မှာတော့ဒေါန်ဆန်းစုကြည်ဟာတရုတ်နိုင်ငံကနေပြီးတော့မြန်မာနိုင်ငံရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့9ရက်တာခီးစဉ်နဲ့ပတ်သက်ပြီးဘလို့မျှော်လင့်ချက်သုံးသပ်ချက်တွေရှိသလဲဆိုတာကိုနားဆင်ပါရှင်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကေချန်ရဲ့ဖိတ်ကြားချက်နဲ့ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကနေဒီကနေ့ဩဂုတ်လ22ရက်နေ့အထိတရုတ်နိုင်ငံကို9ရက်တာခီးသွားရောက်ခဲ့တာပါ။သူ့ရဲ့ခီးစဉ်အတွင်းဒေါန်ဆန်းစုကြည်ဟာတရုတ်သမ္မတရှီဂျင်းပင်ဝန်ကြီးချုပ်လီကေချန်တရုတ်မျိုးသားပြည်သူကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌအပါအဝင်အစိုးရပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံမှုတွေကနေမြန်မာတရုတ်ဘက်ဆောင်မဟာဗျူဟာမိတ်ဆွေပူးပေါင်းဆက်ဆံရေးတိုးတက်စေရေးတို့အတွက်နှစ်နိုင်ငံကြားအလေးအနက်အမြင့်ချင်းဖလှယ်ခဲ့ပြီးအရေးပါတဲ့အတူညီဆန္ဒတွေချမှတ်နိုင်ခဲ့တယ်ဆိုတာကိုလည်းတရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်ကိုနှစ်နိုင်ငံအစိုးရတွေဘက်ကဩဂုတ်လ19ရက်နေ့နဲ့ဩဂုတ်လ20ရက်နေ့ရက်စွဲနဲ့နှစ်ရက်ဆက်တိုက်ထုတ်ပြန်ခဲ့ပါတယ်။ဒီခီးစဉ်အတွင်းတရုတ်ကောင်းဆောင်မရဲ့ကြိုဆိုမှုတည်င်းထုတ်ပြန်မှုတွေကိုသုံးသပ်ကြည့်မယ်ဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ဝါရင်သတင်းစာဆရာကြီးဦးကျော်ရင်မြင့်ကရှုမြင်ပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကအမြဲတမ်းအောင်မြင်ပြီးတော့အားရကျင်းနေစရာကောင်းပါတယ်။ဒေါ်စုအပေါ်မှာတရုတ်ကအလေးထားဆက်ဆံမှုကိုလည်းမြန်မာပြည်သူလူထုကကျဉ်းနှံ့အားရကြတာကိုတွေ့ရပါတယ်။နောက်တစ်ခါနှုတ်နှစ်ဖက်ကောက်ဆောင်နေဆွေးနွေးကြတာတွေထုတ်ပြန်ချက်တွေအရာလည်းအများစုကျွန်တော်ပါဝင်ကျဉ်းနှံ့အားရတာဖြစ်ရပါတယ်။
တရုတ်ဆိုရဘက်ကမြန်မာပြည်သူလူထုလူမှုဘဝတိုးတက်မြန်မာရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုတွေမှာကူညီသွားမယ်လို့ဂရီဘေးပြောဆိုထားတယ်လို့ဒေါန်ဆန်းစုကြည်ခီးစဉ်အတွင်းမှာလည်းတရုတ်ဆိုရရဲ့မြန်မာနိုင်ငံတွင်းကစီမံကိန်းစီမံချက်တွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်အနေနဲ့အများပြည်သူလူထုမျှော်လင့်တယ်လို့နိုင်ငံအကျိုးလူထုအကျိုးရှိမယ်ဆွေးနွေးမှုတွေလုပ်နိုင်ခဲ့မယ်လို့ယူဆကြောင်းဦးကျော်ရင်မြင့်ကအခုလိုပြောပါတယ
်။ကျဉ်းနှံ့အောင်လုပ်နိုင်တယ်လို့ထင်ပါတယ်ဗျ။ဒီလုပ်မဲ့စီမံကိန်းစီမံချက်တွေဟာဘယ်လိုပုံစံဘယ်လိုစံနှုန်းနဲ့လုပ်ဖို့လိုအပ်မယ်နောက်တစ်ခါလာလုပ်တဲ့အခါမှာလည်းအရင်ဖြစ်လေးဖြစ်တာရှိတဲ့တရုတ်လူတပားတွေပါလာပြီးတော့ဒေသခံတွေနဲ့အဆင်မပြေဖြစ်တာတို့အဲ့ဒီလိုကိစ္စတွေကိုဒေါန်ဆန်းစုကြည်အလေးနဲ့ထားပြီးဆွေးနွေးခဲ့မယ်လို့ဖြစ်ပါတယ်အဲ့လိုဆိုလို့ရှိရင်နှုံးနှစ်ဖက်အတွက်လည်းအကျိုးရှိတယ်တိုက်ပြည်အတွက်လည်းအကျိုးရှိမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်တရုတ်ဆိုရဘက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအထူးသဖြင့်တရုတ်မြန်မာနယ်စပ်လုံခြုံရေးတရားဥပဒေစိုးမိုးရေးကုန်သည်စီးပွားပူးပေါင်းဆက်ဆံရေးတွေကိုမြှင့်တင်သွားမယ်လို့ပြောဆိုခဲ့သလိုဒီနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့ချစ်ချည်ရင်းနှီးမှုပိုကောင်းလာအောင်တည်ဆောက်ဖို့အရေးသဘောတူညီချက်တွေချမှတ်နိုင်ခဲ့တယ်ဆိုတာသတင်းထုတ်ပြန်ထားတာပါနိုင်ငံတော်သမ္မတဦးထင်ကျော်ကတရုတ်သမ္မတကိုမြန်မာနိုင်ငံကိုလာရောက်လည်ပတ်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနေတဆင့်ဖိတ်ကြားခဲ့သလိုဒေါအောင်ဆန်းစုကြည်ကလည်းတရုတ်ဝန်ကြီးချုပ်ကိုဖိတ်ကြားပါတယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်နောက်ပိုင်းမှာပို့ပြီးတော့မှတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးခိုင်မာလာနိုင်တယ်လို့တရုတ်နိုင်ငံရဲ့ဖိတ်ခေါ်ချက်အရာပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်တွားရောက်လေ့လာခဲ့ပူသူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းသုံးသပ်ပါတယ
်ကျွန်တော်အမြင်တော့အောင်မြင်တဲ့ခီးစဉ်လို့သုံးသပ်ပါတယ်တွားတဲ့အချိန်တုန်းကကလေးကအဓိကအားဖြင့်တော့နှစ်ခုပေါ့နော်တစ်ခုကတော့တရုတ်ပြည်ကလာပြီးတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့စီဝါရေးလုပ်ငန်းအနေနဲ့ပတ်သက်ပြီးတော့နောက်မှဆိုရှင်နိုင်ငံပြည်သူလူထုအကျိုးရှိဖို့ဆိုတဲ့အဲရည်ရ ြက်ပေါ့နော်သွန်နေနေတာရှိဖို့ဆိုတဲ့ဟာနောက်တစ်ခုကတော့သူဒီကလိုလာတဲ့ဒီပြည်ပြင်းညာရေးဂျိုးပန်းဆောင်ရွက်မှုကိုတရုတ်ပြည်ဘက်ကနေပြီးတော့အကူအညီပေးဖို့ပေါ့နော်သူတို့နှစ်နိုင်ငံထုတ်ပြန်ကြေညာချက်ထဲမှာအဲ့ဒီနှစ်ခုလုံးကိုထင်ထင်ရှားရှားတွေ့ရပါတယ်တရုတ်ဘက်ကလည်းဒီကျွန်တော်တို့ပြည်သူလူထုစိုးရိမ်နေတာကိုသူတို့နားလည်ပုံရတယ်ဒါကြောင့်မလို့ကြေညာချက်ထဲမှာပြည်သူလူထုဒီအကျိုးစီးပွားတွေကိုပြည်သူလူထုကြီးကလည်းခံစားနိုင်မဲ့လုပ်ငန်းတွေဖြစ်ဖို့နောက်တစ်ခုကပွင့်လင်းမြင်သာတဲ့လုပ်ငန်းတွေဖြစ်ဖို့ဆိုတဲ့အားကိုထူးပြုထားပါတယ
်မြန်မာနိုင်ငံတွင်အစိုးရတက်လက်ထက်ဖော်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးတွေမှာလည်းတရုတ်နိုင်ငံဘက်ကထောက်ခံအားပေးပြီးလိုအပ်တာတွေပံ့ပိုးကူညီမယ်လို့ပြောဆိုခဲ့တဲ့အပေါ်မြန်မာပြည်သူလူထုဘက်ကကြိုဆိုမှုရှိပါတယ်သတင်းစာဆရာဦးကျော်ရင်မြင့်ရဲ့အမြင်ကတော့
အငြင်းငြိမ်းကိစ္စမှာတရုတ်ရဲ့ယက်တီချက်ကအင်မတန်မှအရေးကြီးပါတယ်ဗျာခုလိုတရုတ်ကမြန်မာနိုင်ငံငြင်းငြင်းရေးကိုစိတ်ဝင်စားနဲ့ပါဝင်မယ်ကူညီမယ်ဆိုတော့မြန်မာငြင်းငြင်းရေးအတွက်အလားအလာအတွက်အင်မတန်မှအားရှိရကောင်းပါ
နိုင်ငံတော်ရဲ့တိုင်းပင်ခံပုဂ္ဂိုလ်ဟာမနေ့စနေနေ့တုန်းကတော့ရှမ်းရှိပြည်နယ်ရဲ့ရှီအမ်မြို့နယ်မြန်မာနိုင်ငံကမြို့တစ်မြို့လို Sister Cities ညီမမြို့တော်တူထောင်ပြီးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေးရှမ်းရှိပြည်နယ်တွေကတက္ကသိုလ်တရားသုတေသနဌာနပေါင်း1000တည်ရှိတဲ့အတွက်ပညာရေးနဲ့သုတေသနလုပ်ငန်းတွေမှာပူပေါင်းဆောင်ရွက်ရေးရှမ်းရှိပြည်နယ်မှာကောင်စစ်ဝင်ရောက်ဖွင့်လှစ်နိုင်ရေးတို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်ဆိုတာနိုင်ငံတော်တိုင်ပင်ခံဗျုံးကသတင်းထုတ်ပြန်ပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့ရှမ်းရှိပြည်နယ်ကနေယူနန်ပြည်နယ်ကိုမင်းမြို့ကိုတွားရောက်ခဲ့ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့နေ့လယ်2နာရီခွဲမှာတော့တရုတ်နိုင်ငံကိုမင်းမြို့ကနေမြန်မာနိုင်ငံရန်ကုန်မြို့ကိုတရုတ်လေကြောင်းလိုင်းနဲ့ပြန်လည်ရောက်ရှိလာခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ရှင်ဒီရေမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။တိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်နိုင်ရေးမျှော်မှန်းထားတဲ့27ရာစုပင်လုံညီလာခံကျင်းပရေးအကျိုးဆောင်ရွက်ချက်တစ်ခုအနေနဲ့ဒီကနေ့မှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အစိုးရကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေဟာနိုင်ငံရေးမူပေါင်းနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးခဲ့ကြပါတယ်။27ရာစုပင်လုံညီလာခံအတွက်အများစုအဆင်သင့်ဖြစ်နေပြီလို့ညီလာခံအကျိုးပြင်ဆင်ရေးကော်မတီအတွင်းရေးမှူးကပြောဆိုပါတယ်။ဒီလကုန်မှစတင်မဲ့27ရာစုပင်လုံညီလာခံမှာတော့တိုင်းရင်းသားလက်နက်ကိုင်22ဖွဲ့တက်ရောက်နိုင်မှုဆွေးနွေးနေကြတာမှာတော့အဖွဲ့3ဖွဲ့ကတော့တက်ရောက်ဖို့မတည်ကြသေးပါဘူး။မသိင်္ဂီထိုက်စူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။27ရာစုပင်လုံညီလာခံအကျိုးညှိနှိုင်းမှုအဖြစ်နဲ့တနိုင်ငံလုံးအပြည့်အစုံစားချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြည့်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေအစိုးရကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ဆွေးနွေးကြပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်းရမှုဦးလာမောင်ရွှေကဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အားလုံးကျွန်တော်တို့ framework ကိုဒီနေ့ပြန်သုံးသပ်ဖို့အစီအစဉ်လုပ်ပါတယ်။ဒါနဲ့ framework ကိုကျွန်တော်ပြန်သုံးသပ်နိုင်တာတော့အနည်းငယ်ပဲရှိသေးတယ်။ညီလာခံကိစ္စကိုပို့ပြီးတော့ကျွန်တော်ဒီနေ့ဆွေးနွေးကြတာရှိတယ်။အဲ့တော့လက်ပြန်မှာတော့မနက်ပိုင်းမှာတော့ framework ကိုပြန်လည်သုံးသပ်တာကိုကျွန်တော်လုပ်ပြီးတော့နေ့လယ်ပိုင်းမှာဒီလာကပူတဲ့ချင်းမရခုံတီစီလို့ခုတော့ပြင်ဆင်နေပ
ါ။ဩဂုတ်လကုန်မှာစတင်မဲ့27ရာစုပင်လုံညီလာခံမှာတော့တယောက်နိုင်ဖို့မျှော်လင့်ထားတဲ့တိုင်းသားလက်နက်ကိုင်22ဖွဲ့တဲမှာ TNLA တောင်းပလောင်တပ်ဖွဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့ MNDAA ကိုးကံလက်နက်ကိုင်တပ်ဖွဲ့တို့ကတော့တယောက်နိုင်ဖို့ဆွေးနွေးဆဲဖြစ်ပါတယ်။ညီလာခံအတွက်အများစုပြင်ဆင်ပြီးဖြစ်ပြီးဒီလ25ရက်နေ့မှာတယောက်မဲ့သူစီးရင်တွေပေးဖို့သတ်မှတ်ထားပြီးဖြစ်တယ်လို့လည်းဦးလာမောင်ရွှေကပြောပါတယ
်။အကုန်လုံးဒီဘက်တော့ကျွန်တော်တို့လုပ်ပြီးပါပြီ။ဟိုအခုလိုလိုတာတော့အဖွဲ့မှာကျွန်တော်တို့ညီလေးနေချက်တွေ၃ဘက်အတွင်းကျွန်တော်အဖွဲ့လည်းတယောက်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါကတော့ဒီကော်မတီနဲ့ဒီကော်မရှင်ဘက်ကတောင်းရှိတဲ့ဒီကွန်ဖရင့်တယောက်ကဦးသိရောတော့ကွန်ဖရင့်အတွေ့အမှုဥက္ကဋ္ဌလို့ဒီရပါလိမ့်ညီစားလို့သူတို့အနေနဲ့ဆောင်ရွက်နေတာရှိတဲ့အတွက်ဒီနေ့မှလည်းဆွေးနွေးပွဲမှာလည်းဒီကိစ္စရှင်းပြပြီးတော့ဒီညီလာခံကတော့ကျွန်တော်ဆက်ပြီးတော့ဆောင်ရမယ်ဆိုတော့သုံးဘွဲကိစ္စကတော့ဆောင်ရွက်နေတဲ့ကိစ္စအနေနဲ့ပဲအဲဒီမှာရှင်းပြတော့ရှိပါတယ်
တနိုင်ငံလုံးအဖြစ်ရစာချုပ် NCA မှာလက်မှတ်မထိုးသေးတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြစ်ရစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်ရေး27ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်မနေ့ကဆွေးနွေးခဲ့ကြပါတယ် UNFC ဘက်ကအစိုးပြုထားတဲ့မူကြမ်း၈ချက်ကိုနှစ်ဖက်တို့ဆွေးနွေးခဲ့ကြပြီးမြေရည်ပြတ်သဘောတူညီချက်တော့မထွက်သေးပါဘူ
း။ကျွန်တော်တို့နားလည်တာတော့ဒီ NCA ကို UNFC အနေနဲ့မထိုးဘူးလို့မပြောပါဘူး။ NCA ကို UNFC ဘက်ကနေထိုးနိုင်ဖို့ဆိုရင်ဟိုကြိုပြီးတော့ပေါ့ကျွန်တော်တို့ရှင်းလင်းရမယ်။ကြိုပြီးတော့ကျွန်တော်တို့ဟိုဆွေးနွေးရမယ်အချက်၈ချက်ကိုပြောတာပါ။ဒါတွေတော့မနေ့ကကျွန်တော်အားလုံးဆွေးနွေးပြီးဖြစ်ပါတယ်။
တနင်္ဂနွေလုံးအပြည့်အခတ်ရက်စဲရေးစာချုပ် NCA မှလက်မှတ်ရေးထိုးနိုင်ဖို့အတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တွေဘက်ကတော့အစိုးရဘက်ကရောတိုင်းရင်းသားလက်နက်ကိုင်တွေဘက်ကရောအပြည့်အခတ်ရက်စဲရေးကြီးညာဖို့အပါအဝင်တနင်္ဂနွေလုံးအပြည့်အခတ်ရက်စဲရေးစာချုပ် NCA ကအချက်တချို့ကိုပြင်ဆင်ဖို့အစိုးပြုတောင်းဆိုနေတာလည်းဖြစ်ပါတယ်ရှင်
မတင်ကြီးထိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လူကုန်ကူးခံရတဲ့ထိုင်းရောက်မြန်မာအလုပ်သမားတွေကိုကယ်တင်နိုင်ခဲ့တဲ့သတင်းတင်ပြပေးကြပါတယ်ထိုင်းနိုင်ငံတောင်ပိုင်းလေယောင်မြို့မှာရှိတဲ့ငါးတစ်သားဆက်ယုံမှာရောင်းစားခံရတဲ့မြန်မာနိုင်ငံသား၉ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒီကနေ့ဩဂုတ်လ21ရက်နေ့မနေ့အစောပိုင်းမှာပဲထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေအကူအညီနဲ့ကယ်ဆယ်နိုင်ခဲ့ပါတယ်သတင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံနေပြည်တော်တက္ကသိုလ်မြို့ကနေလာပြီးလူပွဲသားတွေကတဦးကိုကြက်ငွေ6သိန်းစီယူကာထိုင်းနိုင်ငံတွင်းကလေယောင်ငါးတစ်တာစက်ရုံမှာရောင်းစားခံရတဲ့ချင်းတိုင်းရင်းသားအများစုပါဝင်တဲ့မြန်မာနိုင်ငံသားအသက်ငယ်ရွယ်တဲ့လူ9ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကလေယောင်တောထဲမှာဩဂုတ်လ21ရက်နေ့မနေ့အစောကြီးပိုင်းမှာကယ်ဆယ်ခဲ့ရကြောင်းကယ်ဆယ်ခဲ့သူဦးဆိုင်ရေးကပြောပြပါဗျာ။အဲ
သူတို့အနေနဲ့ညတွင်ကြီးဆိုတော့ဗောနော်
ဟုတ်ကဲ
့ရှာခက်ခဲဖြစ်တဲ့အခါကျတော့ကျွန်တော်2နေရ3နေရလောက်ရောက်သွားတယ်ရောက်သွားပြီးတော့ကလေးတွေနဲ့ကျွန်တော်တွေ့ရတယ်ပေါ့နော်အရေးစခန်းနဲ့ခေါ်ပြီးတော့အကုန်လုံးဟိုလှုပ်လိုက်အခုကလေးတွေကပြန်ပြီးကဲထုတ်လာတယ်ပေါ့နော
်သူတို့ဟာထိုင်းနိုင်ငံတောင်ပိုင်းကားလမ်းကနေဝင်ရောက်လာတာဖြစ်ပြီးသူတို့ဟာလူပွဲစားကိုတဦးကိုကြက်ငွေ6သိန်းစီပေးခဲ့ရတယ်ဆိုပြီးအမျိုးသမီးတဦးကလည်းပြောပြပါတယ
်ဗမာပြည်ကနေအဲ့နေပြီးတော့တကုံးကပွဲစားနဲ့လာတာပေါ့သူတို့သမီးတို့6သိန်းအကုန်လုံးပြီးပေးရတာကိုသိန်းဟာအလုတ်ကလေးငားမကြတော့မလုံးအောင်အဲ့လိုဖြစ်နေတာသမီးတို့ရောက်နေတာအဲ့၆လပိုင်းမှာရောက်လာ၇လပိုင်းမှာရှိရဲ၉လပိုင်းမှာတည့်ရလေးပဲဆင်းရတယ်ငားမကြဘူးလို့ပြီးတော့အလုတ်ကမရှိဘူးလေလောက်ကတော့ဆင်းဝင်လက်ပြည့်ရဆင်းရပါတယ်သူကငားမကြတာ
အသက်20ကနေ26နှစ်အရွယ်အမျိုးသမီးအမျိုးသား၉ဦးတို့ဟာစက်ရုံထဲမှာအလုတ်မရှိပဲနေထိုင်ခဲ့ရတာဟာဂျွန်လကလေးကဖြစ်တယ်လို့လည်းလူငယ်တဦးကပြောပြပါတယ်
ဒီမှာလည်းနားဆိုင်ရောဒီလေယောင်မျိုးပေါ်တော့လေယောင်ဖန်ဖယ်တီပါကပေါင်ဆလဟုံလို့ခေါ်ပါရဲ့ကျွန်တော်တို့ခေါ်တဲ့ပွဲသားဒီဆက်ယုံကနံပါတ်၈လို့ပြောတာပါပဲကျွန်တော်ကပေါ့လေအဲ့လိုဆက်ယုံကအလုတ်သမားကြီးအဲ့မှမလောရလူသားပဲဆက်ယုံကအလုတ်ကမမှန်ဘူး၁၀လောက်လုတ်ပြီးလို့ရှိရင်အလုတ်က၁၀လောက်ပိတ်လိုက်တယ်ဖိတ်တဲ့ရက်ခါကိုလည်းမရအောင်ကျွန်တော်တို့မှဒီစားဘူးနေတို့အခက်အခဲဖြစ်တယ်ပေါ့နော်မောင်လေးတို့ခေါ်လာတဲ့ဒီပွဲသားကိုနေရာပြောင်းလိုက်တယ်ကျွမ်းမာနေရကျောတော့6သိန်းတစ်ပုံနဲ့တောင်းပြီးတော့300ပြောင်းဝင်တယ်လို့ပြောတာဒီရောက်တော့သူအဲ့လိုအလုပ်စီမံပြေလို့ပြောင်းခိုင်းတော့ကျွန်တော်တို့ပြောင်းလို့မပြောင်းဘူးအချက်တွေလည်းမလုပ်ဘူ
းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအသင်းဟာတန်ရုံးလိုသမားကူညီဆောက်ရှောက်ရေးအဖွဲ့ကနေနှုတ်ထွက်ပြီးချိန်ကစလို့ဒါဟာလူကုန်ကူးခံရသူတွေကိုဒုတိယအကြိမ်မြောက်ကယ်ဆယ်နိုင်ခဲ့တာလို့လည်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
အဒီကျင်းရသလိုကြီးရဲ့ဒီဒေါက်တာချီရနေကမြန်မာတန်ရုံးမှာအဟိုတန်ရုံးရသမကူညီစောင့်ရှောက်ရေးကော်မတီကနှုတ်ခွက်လာပြီးတော့ MAD ဖွဲ့ရဲ့ဒုတိယအကြိမ်မြောက်ပြေဆုံးမှုလို့ပြောလို့ရတယ်ပေါ့နော
်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာလူကုန်ကူးခံရတဲ့သူတွေကိုဒီနှစ်အတွင်းအကူအညီပေးနိုင်ခဲ့တာ23ချိန်ရှိပြီးလူရေပေါင်း320ဦးကိုကယ်ဆယ်နိုင်ခဲ့ပြီလို့လည်းပြောပြပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မဲရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒေတာရင်းသတင်းတပုတ်ကိုတင်ပြပေးကြပါတယ်အိန္ဒိယနိုင်ငံမှာအငင်းပွားစရာဖြစ်နေတဲ့ကလေးလူသားဆိုင်ရာဥပဒေတစ်ကြောင့်မိန်းကလေးငယ်တွေနဲ့ယောက်ျားလေးတွေပို့ပြီးတော့မှခေါင်းပုံဖြတ်ခံရမှာကိုကလေးငယ်အခွင့်အရေးတက်ကြွလှုပ်ရှားသူတွေနဲ့ကုလသမဂ္ဂကလေးငယ်များရန်မုံငွေအဖွဲ့တွေကစိုးရိမ်နေကြပါတယ် VOA သတင်းတော့အင်ဂျင်နာပက်ထရီချာသတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပေးပါရှင်
အိန္ဒိယနိုင်ငံမှာကလေးသူငယ်ဆိုင်ရာလက်ရှိဥပဒေကိုတင်းကျလိုက်တဲ့အနေနဲ့အသက်14နှစ်အရွယ်ကလေးသူငယ်တွေကိုအလုပ်ရှင်တွေကအလုပ်ခိုင်းပိုင်ခွင့်မရှိကြောင်းပထမဦးဆုံးအကြိမ်အနေနဲ့ချမှတ်လိုက်ပါတယ်။ဒါပေမဲ့လက်မိသားစုလုပ်ငန်းကိုကူညီပေးတဲ့အနေနဲ့အကြောင်းချင်းပြင်ပနဲ့အားလာရဲတွေမှာကလေးငယ်တွေကိုအလုပ်လုပ်ခွင့်ပြုထားသလိုဖြစ်နေမှာကိုဝေဖန်သူတွေကစိုးရိမ်နေကြပါတယ်။မိသားစုလုပ်ငန်းခွင့်ရဲ့အဓိပ္ပာယ်သတ်မှတ်ချက်ဟာအရန်ကိုကျေပြန့်ပြီးတော့အဲ့ထဲမှာအလန်းဝေးတဲ့ဆွေမျိုးတွေအပါအဝင်နောက်တူမိသားစုတွေလည်းပါပါတယ်။ ။ဒီဟာကွက်ကြောင့်ကလေးသူငယ်တွေကိုအလုပ်လုပ်ခွင့်ပိတ်ပင်တားမြစ်ဖို့ခက်ခဲစေမှာဖြစ်တယ်လို့ကလေးငယ်အတော်များများကိုအလုပ်ခွင့်နဲ့တွန်းပို့မဲ့အခွင့်အလမ်းကိုဖွင့်ပေးတယ်လို့ဖြစ်နေတယ်လို့ကလေးလှုပ်သားအခွင့်အရေးလှူရှာမှုနဲ့နိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့တဲ့တက်ကြွလှူရှာသူကေလတ်စီတီရာတီကအခုလိုပြောပါတယ
်။ I have rescued thousands of children who employers and slave masters were claiming
to be the Ule Ador အမေဘက်ကတော်ဆက်တဲ့ Ule တွေဖြစ်တယ်လို့ပြောကြတဲ့အလုပ်ရှင်တွေရဲ့လက်ထဲကနေထောင်ထဲချီတဲ့ကလေးငယ်တွေကိုကျွန်တော်ကယ်တင်ခဲ့ရပါတယ်။ဒါတွေကိုစောင့်ကြည့်ဖို့ဆိုတာဘယ်လို့မှမဖြစ်နိုင်ပါဘူး။သူတို့တွေဟာသွေးသားတော်ဆက်တဲ့ဆွေမျိုးတွေဟုတ်မဟုတ်ဆိုတာဘယ်သူကမှတယောက်ချင်းစီရဲ့ DNA ကိုသွားစစ်ဆင်းနိုင်မှာမဟုတ်ပါဘူး။
အိန္ဒိယနိုင်ငံမှာလူလတန်းစားတွေရဲ့အိမ်ပေါ်စားတောက်ဆိုင်နဲ့လက်ဖက်ရည်ဆိုင်တွေအသေးစားကုန်ထုတ်လုပ်ငန်းတွေနဲ့လေယာဉ်လုပ်ငန်းတွေမှာအလုပ်လုပ်တဲ့မိန်းကလေးငယ်နဲ့ယောက်ျားငယ်လေးတွေတန်းနဲ့ချီရှိပါတယ်။ဒီလိုတိုင်းပြည်မျိုးမှာမိသားစုလုပ်ငန်းရဲ့သတ်မှတ်ချက်မူပေါင်းထဲကနေအသေးစားကုန်ထုတ်လုပ်ငန်းတွေကသူတို့ရဲ့လုပ်ငန်းတွေကိုအိမ်တွေမှာဖွင့်ထားဖို့မျှလုံးသဘောမျိုးဖြစ်လာနိုင်တယ်လို့တက်ကြွလှူရှာသူတွေကပြောပါတယ်။မကြသေးခင်တုန်းကဒေးလီမြို့မှာရှိတဲ့ဘီလာမြေဆက်ယုံတစ်ခုကိုလစ်လာရမှာမိသားစုလုပ်ငန်းကိုကူညီပေးနေတဲ့ဆိုပြီးအိမ်ကနေပြီးတော့မိဘတွေကိုဘီလာမြေကွက်တွေပုံဖော်ကူညီလှုပ်ကင်ပေးနေတဲ့ကလေးငယ် 15,000 ကိုတွေ့ရှိခဲ့တာနဲ့ပတ်သက်ပြီးတော့ Save the Children အဖွဲ့ရဲ့မူဝါဒနဲ့လုပ်ငန်းဆိုင်ရာညွှန်ကြားရေးမှူးဘိုင်ဒီရှာဖေးလိုက်ကအခုလိုထောက်ပြပြောဆိုပါတယ
် And typically that does not happen in the factories that
လူတွေဟာဒီကိုလုပ်ရင်လုပ်တော့ခောက်ပြန်ကြေးပေါ်မူတည်ပြီးအခချင်းတွေရတာကြောင့်မလို့ဆက်ယုံတွေမှာတည်းမဟုတ်ပဲအိမ်ကနေပြီးတော့လုံးလုံးကြပါတယ်ဆိုတော့ဒီမိသားစုဝင်များတဲ့သူတွေကတရက်မှာပို့ပြီးတော့မြန်မြန်လုံနိုင်မယ်အဲ့ဒီအပေါ်မှာပို့ပြီးတော့ငွေမြန်မြန်ရကြပါတယ
်အခုလိုလောက်တာဟာကလေးငယ်တွေကိုသူတို့ရဲ့မိသားစုလုပ်ငန်းကိုတင်ယူလစ်လာခွင့်ရနိုင်မှာဖြစ်တယ်လို့အစိုးရဘက်ကတော့ပြန်ပြီးညှင်းချက်ထုတ်ထားပါတယ်ခမန်းကြီးအရအိန္ဒိယနိုင်ငံမှာလှုပ်အားကရတဲ့အလုပ်တွေမှာအလုပ်လုပ်ကြတဲ့ကလေးလောက်သားဦးရေ 9.8 တန်းရှိပြီးမိသားစုလုပ်ငန်းကိုလှုပ်ကင်ပေးနေတဲ့ကလေးငယ်ပေါင်း6တန်းရှိတယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ကြီးကပြောပါတယ်အခုတင်းကျလိုက်တဲ့ဥပဒေသစ်ထဲမှာဥပဒေကိုချိုးဖောက်တဲ့သူတွေအနေနဲ့ထောင်ဒဏ်နှစ်အထိပြည်ထောင်ကြခံရမှာဖြစ်တယ်လို့ဒဏ်ငွေဒေါ်လာ300ကနေ940အထိတိုးမြင့်ပေးဖို့လည်းပါပါတယ်ရှင်
။ရှားဖောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ညနေခင်းအစီအစဉ်တွေကိုည9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါရှင
်တူရကီနိုင်ငံကမင်္ဂလာပွဲတစ်ခုမှာဘုံကွဲလို့တည်ဆုံသူစုစုပေါင်းအယောက်50ရှိသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်ဘုံကွဲမှုကြောင့်လို့တချို့လည်းတန်းရရသွားခဲ့တာပါတာဟာနိုင်ငံအရှေ့မြောက်ပိုင်းကပြဿနာတွေတက်နေတဲ့ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်လုပ်ရဖြစ်တယ်လို့ဂါဇီယန်တက်ဒေသအုပ်ချုပ်ရေးမှူးကိုကားပြီးတော့နိုင်ငံပိုင်အနာတိုလူသတင်းဌာနကဖော်ပြပါရတယ်ဒီတက်ခတ်မှုကို IS2 ရဲ့လုပ်ရဆိုပြီးတော့တူရကီသမ္မတ Recep Tayyip Erdogan ကပြစ်တင်ရှုံချပါရတယ်ဒါပေမဲ့လည်းဒီတက်ခတ်မှုကိုဘယ်သူမှသူတို့ရဲ့လုပ်ရဖြစ်ပြောဆိုတာမရှိသေးပါဘူးတာဟာအသေးခံမုန်းခွဲတာဖြစ်ပုံရတယ်လို့ဒုတိယဝန်ကြီးချုပ် Mohammed Simsek ကပြောပါရတယ်တခြားအစိုးရအရာရှိတွေကတော့ cut တပုံတွေဒါမှမဟုတ် IS2 တွေကြော်ရီပါဝင်ပတ်သက်ပုံရတယ်လို့ခမ်းမန်းပြောဆိုကြပါရတယ်ဆိုမလီယာနိုင်ငံဂယ်ခိုယိုမြို့လည်းကမြို့တော်ဝန်နဲ့တခြားအစိုးရရုံးခန်းတွေရှိရာအဆောက်အုံကိုပိတ်မှတ်ထားတဲ့ပောက်ကွဲမှုနှစ်ခုတနင်္ဂနွေနေ့ကဖြစ်ပွားခဲ့တယ်လို့မြို့ခံတွေကပြောပါရယ်ဒီတိတာဟာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ပို့တလန်ဒေတာဖြစ်ပါရယ်မြို့ရဲ့လူစီကားတဲ့ဈေးရှိရာမှာဒီအဆောက်အုံတည်ရှိနေတာဖြစ်ပါရယ်ပောက်ကွဲမှုကြောင့်လူ12ဦးထပ်မံနေတည်ဆုံပြီးတော့ဒါဇင်နဲ့ချီတန်ရရသွားတယ်လို့ဒေတာခံတဲ့ရင်းမြစ်တွေကဆိုပါရယ်တည်ဆုံသူအရေးအတွက်လည်းတိုးလာနိုင်ပါသေးတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ El Shabab တို့ကပြောပါရယ်ဆီးရီးယားနိုင်ငံဘုံကွဲဘုံကျဲတိုက်ခိုက်မှုကြောင့်တရားရခဲ့တဲ့နိုင်ငံတကာစိတ်ဝင်စားမှုရခဲ့တဲ့သူကောင်ကလေးရဲ့အကိုတေဆုံသွားပြီလို့တိုက်ခန့်တက်ကြွအလှူရှာသူတွေကပြောပါရယ်အသက်10နှစ်အရွယ်အလီဒန်ကွက်ရှာတပုံတွေထိန်းချုပ်ထားတဲ့အလက်ပုံမျိုးကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွင်ရခဲ့တဲ့တရားကြောင့်နောက်တနေ့မှပဲတေဆုံသွားခဲ့တာလို့ပရိုတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးလေးလာဆောင်ရေးအဖွဲ့ကပြောပါရယ်
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုက9ရက်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitex Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.